အခုဆိုလို့ရှိရင်ဒီတန်ဃာတော်တွေဥဆောင်ခဲ့တဲ့ရွှေဝါရောင်ဒေါ်လာရ၄နှစ်ပြည့်ပြီဖြစ်ပါတယ်အဲ့ဒီ၄နှစ်ပြည့်တဲ့ကာလမှာအရှင်ပြားတို့ဒီရွှေဝါရောင်ဒေါ်လာရတုန်းကတောင်းဆိုခဲ့တဲ့တောင်းဆိုချက်တရားရပါပြီလားဗျအ
ဲတောင်းလို့တဲ့တောင်းဆိုချက်တရားဘာတစ်ခုမှအခုချိန်ကြီးကိုမရရပါဘူးစစ်ဆိုးရလည်းနှစ်20ကျော်အုပ်ချုပ်ခဲ့တဲ့ကာလမှာလည်းဘာတစ်ခုမှမပြေးခဲ့သလိုအခုလက်ရှိတက်လာတဲ့အဆိုးရကလည်းအခုချိန်ကြီးဘာမှတော့လုတ်ပြီးတာကိုမမြင်ရသေးဘူးကြီးအရေးအောင်တော့မမြင်ရသေးဘူ
းဆိုတော့အခုဆိုလို့ရှိရင်ရှင်ဖျားတို့ဒီရွှေဝါရောင်ဒေါ်လာရေးပြီးတဲ့နောက်2010ခုနှစ်မှာရွေးကောက်ပွဲလဲလုပ်ပြီးတော့ခုအရသာအစိုးရဖြစ်လာပြီလို့လဲပြောပါတယ်ဒီအချိန်နေတွေပေါ်မှာဟောထူးခြားမှုမရှိဘူးလားဗျ
ရွေးကောက်ပွဲနဲ့တက်လာတဲ့အရသာအစိုးရကိုဦးသိန်းစိန်ကိုဦးသိန်းတို့ဒီရွှေဝါရောင်ဒေါ်လာရေး၄နှစ်ပြည့်အခါတည်းမြားမှာဦးသိန်းပြောချင်တာကတော့တကယ်တန်းကြီးကိုဖွံ့ဖြိုးတိုးတက်စေခြင်းနဲ့ဒီမူကလေးဒီစနစ်နဲ့တကယ်တော်နေပါတယ်။ဆန့်ရှင်းတဲ့အစိုးရတရားမျိုးပါတာတာဏာကိုဆောက်ရှောက်တဲ့အစိုးရတရားအဖြစ်ရည်တည်နေပါတယ်ဆိုတာကိုတက်တည်ကြခြင်းနဲ့ပထမဆုံးလူစုရယုံကြည်အောင်လုပ်ကြရမှာကတော့ဖြစ်ပိတ်ထားတဲ့ဖုံးတော်ကြီးအကြောင်းတွေကိုပြန်လည်ဖွင့်ပေးဖို့ရယ်ဖန်တီးထားတဲ့ရဟန်းတန်ဃာတွေကိုပြန်လုပ်ပေးဖို့နိုင်ငံရေးကျင်းသားအလုံးကိုဆင်းကျက်မရှိပြန်လုပ်ပေးဖို့လိုပါတယ်အဲ့တော့ကလည်းလူတို့ကယုံကြည်ပြီးတော့တက်ရှင်းတဲ့အစိုးရတရားအဖြစ်ကိုယုံကြည်တက်ဝင်မှာဖြစ်တယ်။အဲ့တော့မှလည်းမြန်မာနိုင်ငံတော်ကြီးကစစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတွားတယ်လို့သူတို့ယုံကြည်လို့ရပါပါ
။ရှင်မဗျာအခုဆိုလို့ရှိရင်အချင်းတောင်တွေထဲမှာလည်းဒီတန်ဃာတော်တွေရှိနေပါသေးတယ်။အချင်းတောင်တွေကတန်ဃာတော်တွေနဲ့ပတ်သက်လို့ရောရှင်ဗျာဘယ်လိုမိန့်ကြားလို့ပါလဲ
။အချင်းတောင်တွေမှာလည်းတန်ဃာတော်တွေကအင်မတန်မှဆင်းရဲတင်ပန်းစွာအာရက်တည်နေရတာကိုဦးဇင်းတို့ကြားသိနေရတယ်တချို့လည်းကျန်းမာရေးချိုးတက်နေတယ်တချို့လည်းရဲဘက်တွေကိုရောက်နေတယ်အဲ့ဒီအတွက်ဦးဇင်းတို့စိတ်မကောင်းပါဘူးအဲ့ဒီအတွက်ကြောင့်ဒီအထဲမှာရှိနေတဲ့ဟိုတန်ဃာတော်ရှင်သူများတို့ကလည်းအမချော့ပဲနဲ့စိတ်ဓာတ်ကြန့်ခိုင်စွာနဲ့နေထိုင်တော့ဖို့တပည့်တော်တို့ကလည်းအပြင်ကနေပြီးတော့ဆက်နိုင်ဆုံးအရှင်ပြားတို့လွတ်မြောက်ရေးအတွက်ဦးတပည့်တော်ကြိုးစားနေပါတယ်ဆိုတာကိုဦးဇင်းတို့ message ပေးရင်လည်းကျင်းကြနေတဲ့တန်ဃာတော်တွေကိုလည်းကြံ့လွတ်ပေးဖို့ဦးဇင်းမေတ္တာရက်ခံ
တော်ကြည့်ကြပါလေ။ကျမဗျာအခုဆိုလို့ရှိရင်လည်းအပြောင်းလဲတွေတစုံတရာဖြစ်ပေါ်လာနိုင်ပြီဆိုတဲ့အခြေအနေအနေအထားတွေလည်းရှိနေပါတယ်။အဲ့ဒီတော့တန်ဃာတော်တွေအနေအထားကလည်းဒီအဲတကယ်တမ်းပြောင်းလဲတွေဖြစ်မလာခဲ့ဘူးဆိုရင်ဘလို့များလှုပ်ဆောင်မှုအဲစိတ်ကူးစိတ်တန်းနေရှိပါလေဗျ။အ
ဲဦးဇင်းတို့တတ်နိုင်တဲ့ဘက်ကပေါ့လေ။အာတန်ဃာတော်မတွေကိုအာဦးဇင်းတို့စီရင်ပြီးတော့ဦးဇင်းတို့တောင်းဆိုတင်တောင်းဆိုထိုက်တဲ့ဟာရတဲ့ရတဲ့တဲ့ဟာတွေကိုဦးဇင်းတို့တောင်းဆိုသွားမှာဖြစ်တယ်
။ဒီမှာဒီနောက်တစ်ခုကပေါ့လေဒီရှင်ဖျားအနေနဲ့ပေါ့ဒီလက်ရှိအစိုးရထဲမှာသဘောထားတင်းမာသူတွေနဲ့သဘောထားပြောပြောင်းသူတွေရှိတယ်ဆိုတာလည်းတပည့်တော်တို့ကြားသိရတာမျိုးတွေရှိပါတယ်။အဲ့တော့ရှင်ဖျားတို့တန်ဃာတော်တွေအနေနဲ့တော့ဘလို့များဆုံးမစကားပြောကြလို့တာရှိပါလဲ
။အဲဦးဇင်းတို့ပြောချင်တာကတော့တန်းကြီးကိုတကယ်စင်မှန်လေအေဂျင်တာကမူရပြီးဖွံ့ဖြိုးတိုးတက်စေချင်ပါလေဆိုလို့ရှိရင်လူကြီးရဲ့အတန်ကိုနားထောင်ပြီးတော့တိုင်းပြည်ကိုအုပ်ချုပ်သွားစေချင်ပါလေတတ်နိုင်ဆုံးလေလူစုကိုငဲ့ညာပြီးတော့လူခွင့်ရေးတွေကိုမချိုးဖောက်ဖို့ဦးရင်စိုက်ပျိုးလိုပါလေပြီးရင်အခုပြည်ထဲမှာဖြစ်နေတဲ့လက်နက်ကင်စစ်ပွဲတွေပြည်တွင်းစစ်တွေအဲဒါကိုလည်းတတ်နိုင်ဆုံးတက်တန်းရက်ပြီးတော့သုံးမွေးနိုင်ရင်ကြားစီဆွေးနွေးဖို့လိုအပ်ပါလေ
ဒီမှာဗျာ